ကျမတော်မူပါစတူတော်မောင်ကြီးပြီးခဲ့တဲ့ရက်ကမှစိတ်မကောင်းစရာဖြစ်ရတဲ့သတင်းတစ်ပုဒ်ဖတ်လိုက်ရတယ်။သတင်းကဘာလဲဆိုတော့အချိန်ပြည့် Facebook သုံးပြီး online ပေါ်မှာအချိန်ကုန်နေတဲ့သမီးကိုဖခင်ဖြစ်တဲ့သူကတီးခတ်နိုင်စွမ်းကုံဆုံးသွားတာကြောင့်လက်မင်းကိုဓာတ်နဲ့လှီးဖြတ်လိုက်တယ်ဆိုတဲ့သတင်းမှာပဲငါတူ။အဖြစ်ပြက်ကထိုင်းနိုင်ငံမှာဖြစ်ပွားခဲ့တာပါ။ပုံမူဆိုးဝါးလာတဲ့သမီးဖြစ်သူရဲ့အခြေအနေကြောင့်စိတ်မထိန်နိုင်တော့ပဲလှုပ်လိုက်မိတယ်လို့ဖခင်ဖြစ်တဲ့သူကပြောပါတယ်။လူငယ်တို့ကြားမှာ Facebook နဲ့အခြားလူမှုကွန်ရက်အသုံးပြုမှုပမာဏဟာ60ရာခိုင်နှုန်းကနေ80ရာခိုင်နှုန်းအထိတိုးတက်လာနေပြီးလူငယ်တော်တော်များများဟာ Facebook ကိုစိတ်အပန်းဖြေစရာဖြစ်တာအသုံးချနေကြကတနေ့ကုန်နီးပါးအချိန်ပြည့်အသုံးချမှုပမာဏကလည်းမြင့်တက်လာနေခဲ့တယ်တဲ့ငါတို့နိုင်ငံမှာလည်းထို့အတူပါပဲငါတူလူငယ်တော်တော်များများဟာအချိန်ပြည့်နီးပါး Facebook ကိုဆွဲဆွဲမဲ့မဲ့အသုံးပြုနေကြပြီးသူတို့ရဲ့ကိုယ်ပိုင်အချိန်အများစုကို Facebook အသုံးပြုခြင်းနဲ့ကုံဆုံးစေခဲ့ကြတယ် Facebook ဟာအသုံးပြုတတ်ရင်အကျိုးရှိပေမဲ့အတုံးမပြုတ်တဲ့ရင်ဘေးထွက်ဆိုးကျိုးတွေများစေတတ်တယ်ဆိုတာမင်းလည်းအသိပဲမဟုတ်လားပြီးခဲ့တဲ့ရက်ပိုင်းကမှလူသိများခဲ့တဲ့တံမဏိနှင်းစီဂျာနယ်တိုက်မှာဖြစ်ခဲ့တဲ့လူသတ်မှုကိုပဲကြည့် Facebook အတုံးပြုတ်ရာကနေလူမှုရေးဖောက်ပြန်မှုတွေဖြစ်ပြီးလူသတ်မှုကျူးလွန်တဲ့အထိဖြစ်ကုန်ကြတယ်မှုကင်းတော်တော်များများမှာဖြစ်ခဲ့တဲ့ Black Kaya မှုလူသတ်မှုတွေဟာ Facebook အတုံးပြုတ်ရာကနေအစပြုခဲ့တဲ့အနေအထားတွေဖြစ်နေတယ် Facebook 300ကနေအပြင်မှာတစ်ခါမှမဆုံးဘူးမရင်းနှီးဘူးတဲ့သူတွေနဲ့ရီးစားဖြစ်တငယ်ချင်းတွေဖြစ်ပြီးပြုမှုကျွလွန်သူရဲ့တားကောင်တွေဖြစ်သွားကြတယ်။အထူးသဖြင့်အိမ်တော်ရေးဖောက်ပြန်မှုအများစုက Facebook အသုံးပြုရာကနေအစပြုကြတာများပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကမှဂျာနယ်တွေထဲမှာလူမှုကွန်ရက်စာမျက်နှာတွေပေါ်မှာလူပြောသူပြောများခဲ့တဲ့ပခုတ်ကူမျိုးနယ်ကပရဟိတအဖွဲ့ဝင်တယောက်ရဲ့အမျိုးသမီးတယောက်ပေါ်အလိုမတူပဲပြုကျင့်ခဲ့တဲ့အဓမ္မမှုကလည်း Facebook အသုံးပြုတာနဲ့ဆက်နွယ်နေခဲ့တယ်မဟုတ်လား။ကဘာကျော်နာမည်ကြီး Trust ဆိုတဲ့ရုပ်ရှင်ဇာတ်ကားမှာ Facebook အပေါ်ဆွဲလန်းတတ်တဲ့လူငယ်တွေကိုပြစ်မှုကျူးလွန်သူတွေကတားကောင်ဖြစ်အသုံးချတတ်ပုံအကြောင်းပညာပေးဇက်လန်းရိုက်ကူးခဲ့ပြီးအသက်မပြည့်သေးသူတမီးဖြစ်သူကိုပြစ်မှုကျူးလွန်သူရဲ့ဖျားယောင်းသွေးဆောင်မှုအောက်ကနေလွတ်မြောက်အောင်ကယ်ထုတ်ခဲ့တဲ့ဖခင်တယောက်ရဲ့မြစ်တာကိုပုံဖော်ရိုက်ကူးခဲ့တယ်။အဲ့ဒီဇက်ကားဟာ Facebook အသုံးပြုသူလူငယ်တွေအတွက်အဆအဆအရာရာဟာသတိထားစင်ကြင်ရမယ့်အနေအထားတွေရှိနေတဲ့ဆိုတဲ့အကြောင်းနဲ့အသက်မပြည့်သေးတဲ့ကလေးသူငယ်တွေအင်တာနက်အသုံးပြုတာကိုမိဘအုပ်ထိန်းသူတွေကစောင့်ကြည့်အကဲခတ်နေတဲ့ဆိုတဲ့အကြောင်းမိမောင်းထိုးပြလိုက်ပါတယ်။ဖွံ့ဖြိုးတိုးတက်ပြီးတဲ့နိုင်ငံတွေတောင်မှဒီလိုပြဿနာတွေရှိနေတာကြောင့်ဖွံ့ဖြိုးတိုးတက်ဆဲအဘာလို့လို့ဆင်းရဲတဲ့နိုင်ငံတွေအတွက် Facebook စာမျက်နှာတွေဟာမတမာသူတွေအတွက်အစာရေစာပေါများတဲ့တားကောင်ပေါများတဲ့ဇက်ကျကွင်းမြင်ကြီးတစ်ခုလိုဖြစ်နေတော့တာပေါ့ငါတူဒါကြောင့်လဲပြစ်မှုကျူးလွန်တဲ့သူတွေဟာပုံမှန်အတင့်ရဲလာကြပြီးမတမာမှုတွေကိုထင်းထင်းပေါ်ပေါ်လှုပ်ဆောင်လာကြတဲ့အနေအထားတွေရောက်လာကြတယ်အခုဆိုရင် Art of Myanmar Production Facebook Page ဆိုတဲ့ Facebook စာမျက်နှာကနေတဆင့်မြန်မာညဉ့်ညံဇက်ကားတွေကိုရိုက်ကူးရောင်းချတဲ့အထိအတင့်ရဲလာကြတယ်။သူတို့ဖွဲ့ဟာဇက်ကားအမီးကို Facebook ပေါ်တင်ခဲ့ကြပြီးဇက်ကားတကားလုံးကြည့်ကျင်တဲ့သူတွေကိုဘဏ်ကနေငွေလွှဲပေးဖို့နဲ့ဖုံးဆက်ပြီးဆက်သွယ်မေးမြန်းဖို့ဖုန်းနံပါတ်ကိုပါထည့်ပြီးကြော်ညာခဲ့ကြတယ်။ငွေလွှဲပြီးလင့်မရသေးတဲ့သူတွေကိုငွေလွှဲပြေစာပြပြီး CB ကနေလင့်ကိုတောင်းယူနိုင်တဲ့အကြောင်းလဲအာမခံခဲ့ကြတယ်။အခုဆိုရင်အဲ့ဒီမြန်မာညဉ့်ညံဇက်ကားရိုက်ကူးရေးအဖွဲ့နဲ့ဇက်ကားတရင်ဟာonline ပေါ်မှာတချိန်တိုးပြန့်နှံ့နေခဲ့တာကြောင့်ညဉ့်ဉန်းကရိုက်ကူးရောင်းချနေတဲ့သူတွေကိုအရေးယူမယ်လို့နိုင်ငံတော်တမရယုံညွှန်ကြားရေးမှူးချုပ်ဦးစော်ထေးကိုယ်တိုင်ကသတိပေးပြီးအရေးယူဖို့ပြင်ဆင်နေရပြီဖြစ်ပါတယ်ငါတူဒါကိုကြည့်ရင်မတမာသူတွေဟာ online ကိုမတမာတဲ့နီလန်းနဲ့အတင့်ရဲစွာအသုံးချပြီးစီးပွားရှာလာကြတာကိုသတိပြုမိကြမှာပါဂျာနယ်တစ်စောင်မှာဖတ်ရတဲ့သတင်းအနေထားအရမြန်မာနိုင်ငံမှာ online သုံးဆွဲမှုကပြင်းပြတရက်ကို 1.4 နာရီရှိပြီး Facebook ကိုအများဆုံးသုံးဆွဲနေကြတယ်မြန်မာနိုင်ငံမှာနေ့စဉ်သုံးဆွဲမှုအမြင့်ဆုံး online ဝန်ဆောင်မှုသုံးခုမှာလူမှုကွန်ရက်သုံးဆွဲမှုက60ရာခိုင်နှုန်းနဲ့ဦးဆောင်နေပြီး message နဲ့ internet ဖုန်းဝင်ဆောင်မှုက45ရာခိုင်နှုန်း online နဲ့ video ကြည့်ရှုမှုက40ရာခိုင်နှုန်းရှိတဲ့လူမှုကွန်ရက်အသုံးပြုရမှာလည်းဖြောပြေးရေးအတွက်အသုံးပြုမှုက57ရာခိုင်နှုန်းရှိနေပြီးဝန်ဆောင်မှုနဲ့သတင်းအချက်အလက်ရရှိဖို့အတွက်သုံးဆွဲမှုက38ရာခိုင်နှုန်းတိလို့တဲ့အရာတွေကိုမေးမြန်းမှုအတွက်က20ရာခိုင်နှုန်းရှိတဲ့ဆိုတဲ့အတွက်အကျိုးရှိတဲ့အသုံးချမှုကရာဂိုင်နှုန်းနည်းနေတာကိုတွေ့ကြရမယ်။နောက်ပြီး Facebook ကိုသာ Internet လို့ထင်မြင်ယူဆပြီးသုံးဆွဲနေတဲ့သူတွေကလည်းအရေးအတွက်အတော်များတယ်ဆိုတဲ့အကြောင်းသိရတယ်ငါတူ။အထူးသဖြင့်လူငယ်တွေဟာ Facebook စာမျက်နှာပေါ်ကအတင်းအဖျင်းတွေ၊ကိုရေးကိုတာနဲ့တာသက်ဆိုင်တဲ့အချက်အလက်တွေ၊ဓာတ်ပုံတွေ၊စာရေးတိုင်းထွားပြီးအငင်းခုန်ဖြစ်နေကြတာတွေ၊ဘယ်သူအတွက်မှအကျိုးမဖြစ်ထွန်းတဲ့ post တွေ၊ status တွေကိုဖတ်နေကြပြီးကိုယ့်ရဲ့တန်ဖိုးရှိတဲ့အချိန်နဲ့ငွေတွေကိုဖြုံးတီးပစ်နေကြတာများပါတယ်။ကိုယ့်ရဲ့နေစဉ်လူနေမှုဘဝဟာ Facebook ပေါ်မှာသာမူတည်နေပြီး Facebook တည်တာဘဝ Facebook တည်တာကဘာလို့အထင်ရောက်နေကလက်တွေ့ဘဝနဲ့ကင်းကွာလာကြတာများပါတယ်။ဘာမဟုတ်တဲ့ like ကလေး ကောမိုင်ကလေးတွေအပေါ်မှာတာယာနေကြတာကြောင့်ကို့အတွက်တကယ်အကျိုးဖြစ်ထွန်းမဲ့ကိစ္စတွေလောက်ကင်ဖန်တီးဖို့အခွင့်အလမ်းတွေကိုဖြုံတီးပစ်တယ်လို့ဖြစ်နေကြပါတယ်။ကဲပါလူကလေးရေမင်းလဲလူမှုကွန်ရက်စာမျက်နှာတွေပေါ်ကအကျိုးမရှိတဲ့အရေးသားတွေပေါ်မှာအချိန်ကုန်ငွေကုန်မခံမဲနဲ့ကို့ရဲ့ကိုယ်ပိုင်အချိန်တွေကိုတန်ဖိုးရှိရှိအသုံးချတတ်တဲ့လူငယ်တယောက်ဖြစ်အောင်စူးစမ်းနေထိုင်ပါလို့ပြောရင်ဒီတစ်ပတ်အတွက်ညီကုန်းချုပ်လိုက်ပါစေငါတူမင်းရဲ့ချစ်လက်စွာသောအဖဆန်နီဦး